ချစ်တော်အစားဒေသအတွင်းလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့မနက်ခင်ကြတာပရိနေအောက်လွတ်တော်နိုင်ငံရေးကော်မတီမှကြားနာပွဲပြုလုပ်ဖို့ရှိနေပါတယ်။အဲဒီမှာမြန်မာစစ်ဘုချုပ်တွေကိုဗက်ပေါင်းစုံပါဝင်တဲ့စီးပွားရေးရပိတ်ဆို့အရေးယူမှုကိုအမေရိကန်လွတ်တော်ကချမှတ်အရေးယူဖို့အကြံပြုတင်ပြဖို့ရှိနေကြောင်းကိုတိုင်ထွက်ဆိုမဲ့သူဖြစ်တဲ့ AI နိုင်ငံတကာလူငယ်ချမ်းသာဝင်အဖွဲ့ကြီးရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Bancosmi ကပြောရင်းနဲ့မေးမြန်းကမှအခုလိုစပြောပါတယ
်။ So it's important to keep in mind that Congress has historically played a very important role with respect to US Myanmar policy.
American Myanmar ဆက်ဆံရေးမှာ American လွှတ်တော်ဟာတမိုင်းကြောင်းအရအရေးကြီးတဲ့အခက်အခဲတွေပါဝင်ခဲ့တာပါ။မြန်မာဘော American လွှတ်တော်ကအထူးစိတ်ဝင်စားမှုပေးတာ၊နောက်ပါတီနှစ်ရက်စလုံးကလည်းစိတ်ဝင်စားမှုရှိတာ။အထူးသဖြင့်စက်ကော်မတီအဖွဲ့ဝင်တွေဘက်ကစိတ်ဝင်စားမှုတွေ၊နောက်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီတစ်ခုလုံးကစိတ်ဝင်စားမှုတွေဒါတွေအားလုံးကတက်တည်ပြီပါ။အဲကြောင့်လာမယ့်ကျန်းမာပွဲမှာလည်းမြန်မာကိစ္စနဲ့ပတ်သက်လို့မေးခွန်းအများအပြားထုတ်ခံရလိမ့်မယ်လို့ကျွန်တော်တို့ပြောလင်းပါတယ်။ကျွန်တော်ကိုယ်တိုင်လည်းထွက်ဆိုတဲ့အခါမှာလည်းမြန်မာနိုင်ငံအကြောင်းကိုအတော်လေးထည့်သွင်းပြောဆိုဖို့ရှိပါတယ်။တခြားသူတွေလည်းပြောကြမှာပါ။
အဲ့တော့လွှတ်တော်ကိုဘယ်လိုအကြံပြုချက်တွေတင်ပြဖို့ရှိလဲရှင်
? So I mean it's very much what I just said. It'll be focusing on establishing a multilateral architecture of financial sanctions.as well as
the idea of some chama yin ne ne yong chama pe pe yin ayo site lut saw mo jano a chan pi tin pya pu shi ba de american sit tat a ni ne myama tat maraw ko lat ne pisi taw pan da myo do ma shi ba bu da ba me naing ganaga ni ne myama sit tat ko lat ne yong chama mu de ma lut aw ta myet pho kulat tamaka ga ni de sin saw yet da myo thauk pya pu shi ba de naing ganaga ya swe mu ne patat lo ta win khan mu ta win yu mu a pai ne patat lo pyo so ko a ye chi de lo le jano ro khan yu tha ba de ya swe mu re a ye yu a pye pe yi a twet နိုင်ငံကပါဝင်တဲ့ခုံရုံးအဖွဲ့လိုမျိုးကိုအမေရိကန်ပြည်ထောင်စုအနေနဲ့လှုပ်ဆောင်တင်တယ်လို့မြင်ပါတယ်
။ပြီးခဲ့တဲ့သတင်းပတ်တွေကပဲဒီမြန်မာစစ်တပ်ပေါ်မှာတန်ခတ်မဲ့ဥပဒေချမ်းကိုအောက်လွှတ်တော်နိုင်ငံသားရေးကော်မတီကနေတင်သွင်းအတည်ပြုထားရဲ့။နောက်မြန်မာနိုင်ငံရေးအကျဉ်းသားကူညီရေးဥပဒေချမ်းကိုအထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးမှာလည်းတင်သွင်းထားပြီဆိုတော့အခုလာမယ့်သတင်းပတ်တွေအတွင်းမှာအမေရိကန်လွှတ်တော်ဘက်ကမြန်မာနဲ့ပတ်သက်လို့ဘယ်လိုအရေးယူမှုတွေရှိလာလိမ့်မယ်လို့ညွှန်လင်းနေရှင်။
So we're very supportive of the Burma Act, which, as you know, recently got passed the House of Representatives because it was attached to the National Defense Authorization Act, the Burma Act.
ထက်သွင်းထားတဲ့မြန်မာစစ်ဘုတ်ချုပ်တွေကိုအရင်ယူမဲ့အချက်ပြည်ပကဖြစ်နေတဲ့နေရာတွေမှာလူသားချင်းစာနာမှုအကူအညီပေးဖို့ခွင့်ပြုထားတဲ့အချက် AI အပါအဝင်အခြားအဖွဲ့အစည်းအများအပြားကစုံစမ်းပြုစုထားတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့ဥပဒေကြောင်းနဲ့အညီသတ်မှတ်ခေါ်ဖို့ American ပြည်ထောင်စုအနေနဲ့လိုအပ်နေတဲ့အချက်စတာတွေပါဝင်တဲ့ Burma Act ကိုအတည်ပြုလိုက်တာကိုကျွန်တော်တို့ထောက်ခံပါတယ်အခုဒါကိုအထက်လွှတ်တော်အနေနဲ့ဆုံးဖြတ်အတည်ပြုရတာမှဖြစ်ပါတယ်ဒီကဝေးဥပဒေမှာပါဝင်နေတဲ့ Burma Act နဲ့ပတ်သက်လို့ညှိနှိုင်းဖို့အထက်လွှတ်တော်ကစဉ်းစားနေပါတယ်။ဒါကြောင့်အထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးအနေနဲ့ဒီဥပဒေကိုသဘောတူပြဋ္ဌာန်းဖို့ကျွန်တော်တို့တိုက်တွန်းနေပါတယ်
။အခုဆိုရင်ဒီမြန်မာတပ်မတော်ဘက်ကတုံ့ပြန်ချက်တွေကိုကြည့်မယ်ဆိုလို့ရှိရင်လေဒီလိုနိုင်ငံတကာဆွဆွဲချက်တွေနဲ့ပတ်သက်လို့သူတို့ကိုယ်တိုင်စုံစမ်းစစ်ဆေးနေပါတယ်။သူတို့ကိုဒေတာကန်တွေကိုယ်တိုင်ကတိုင်ကြားနိုင်ပါတယ်။နောက်ကျူးလွန်မှုတွေတွေ့ရင်လည်းအရေးယူမှာဖြစ်တယ်ဆိုပြီးတော့ပြောဆိုတာတွေရှိပါတယ်။ဒီပေါ်မှာရော AI ကဘယ်လိုမြင်လဲရှင်။
So as you pointed out, I think it demonstrates that international pressure is working, but that it's not enough. The fact that they're focusing on their own internal military
investigation, လူရဲ့တဲ့တဲ့ကလေးကစုံစမ်းစစ်ဆေးမှုတွေကိုကိုယ်တိုင်မလုပ်နိုင်ဘူးဆိုတာပဲဖြစ်ပါတယ်။အဲဒီတော့နိုင်ငံကစံနှုန်းဖြစ်တဲ့လွတ်လပ်ပြီးဗက်မလိုက်တဲ့စုံစမ်းစစ်ဆေးမှုဆိုတဲ့တတ်မှတ်ချက်နဲ့အကိုက်ညီမှုမရှိတာတွေ့ရပါတယ်။အင်းဒီရွာမှာဖြစ်ခဲ့တဲ့မြန်မာလူကြိုရေးတပ်တွေရဲ့လူခွေးရေးချိုးဖောက်မှုတွေကိုစုံစမ်းရေးသားဖော်ထုတ်ခဲ့တဲ့ရိုက်တာသတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဖမ်းဆီးထောင်ချခဲ့တဲ့ဖြစ်ရပ်ကသက်သေပြနေပါတယ်။ဒါကိုကြည့်ရင်မဖြစ်မရှိလိုအပ်တဲ့တရားမျှတရေးအတွက်ကျူးလွန်သူတွေကိုပြပေးအရေးယူနိုင်မှုမြန်မာစစ်တပ်ကမလုပ်နိုင်ဘူးဆိုတာတသက်လည်းဖြစ်ပါတယ်။ဒါအပြင်မြန်မာအစိုးရကဖွဲ့ထားတဲ့နိုင်ငံသားတန်တမန်တဦးပါဝင်တဲ့ကိုပိုင်စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပတ်သက်လို့လည်းကျွန်တော်တို့ဘက်ကစိုးရိမ်မှုတွေရှိနေပါတယ်
။ဇူလိုင်လ23ရက်နေ့အောက်လွှတ်တော်နိုင်ငံသားရေးကော်မတီမှပြုလုပ်မယ့်အရှိတောင်အာရှဒေတာရင်းလူခွင့်ရေးအခြေအနေကြောင်းကြားနာပွဲမှာ Francisco Bancosmi နဲ့အတူထွက်ဆိုမဲ့သူတွေကတော့ VN မှာထိမ့်သိမ်းခံထားရတဲ့ American နိုင်ငံသား Mr. Michael Nguyen ရဲ့ဇနီး Miss Helen Nguyen နဲ့နိုင်ငံတကာဒုက္ခသည်အဖွဲ့ကမဟာဗျူဟာဆိုင်ရာဒုက္ခတာဒေါက်တာ Cindy Huge တို့ဖြစ်ပါရဲ့ရှင်